ဲ့ခင်မွန်းဖြစ်သူအတွက်နှစ်နာချေအမေရိကန်ဒေါ်လာ2,000ပေးဖို့မြန်မာအစိုးရကိုရိုဟင်ဂျာအမျိုးသမီးတဦးကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့2018ခုနှစ်တုန်းကမြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့မြန်မာစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုတွေအတွင်စစ်သားတွေတပ်လို့တည်ဆုံသွားရတဲ့သူမရဲ့ခင်မွန်းအတွက်နှစ်နာချေတောင်းဆိုလိုက်တာလို့ရှင်းနေတယ်ကပြောပါတယ်။ Legal Action Worldwide Law နဲ့International Law Fund ကဘာလုံးဆိုင်ရာတရားမျှတမှုရရှိရေးဆောင်ရွက်ပေးနေတဲ့ရှင်းနေအဖွဲ့ကြီးကနေဒီသတင်းပတ်ကြားသားပေးနေကပဲမြန်မာနိုင်ငံလူ့ခွင့်ကော်မရှင်ထံကိုအင်းဒီန်ကျေးရွာမှာအသက်ခံလိုက်ရတဲ့ရိုဟင်ဂျာရှုခတ်ဦးလာရဲ့ဇနီးဖြစ်သူရိုဟင်ဂျာမုတ်ဆိုးမစီတရာဘီဂန်ရဲ့ကိုစားအမှုတွေကိုစတင်တင်သွင်းလိုက်တာဖြစ်ပါတယ်။ဒီလိုမျိုးမြန်မာနိုင်ငံလူ့ခွင့်ကော်မရှင်စီကိုဦးတိုက်လျှောက်ထားတဲ့နေနာချေတောင်းဆိုမှုကတော့ရိုဟင်ဂျာတွေရဲ့ဈာမှာပထမဆုံးအကြိမ်ဖြစ်ပါတယ်လို့ဂျနီဘာအခြေစိုက်ဥပဒေရေးရာအခမဲ့အကျိုးဆောင်ပေးနေတဲ့ရှင်းနေအဖွဲ့ Lord ကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့လူ့ခွင့်ကော်မရှင်ရဲ့မှတ်ချက်ကိုရနိုင်မှုရိုက်တာသတင်းဌာနဘက်ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့သလိုမြန်မာအစိုးရဖြစ်စေအမျိုးသားလူ့ခွင့်ကော်မရှင်ဘက်ကဖြစ်စေတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးလည်းမရှိသေးပါဘူး။ Beacon ရဲ့ခင်မွန်းဖြစ်သူအသက်35နှစ်အရွယ် Shokit Ula ဟာ2018ခုနှစ်စက်တင်ဘာလတုန်းကအင်းဒင်ကျေးရွာမှာရွာသားတွေနဲ့စစ်သားတွေရဲ့တပ်ဖြတ်မှုကိုခံရပြီးတော့လူအစုလိုက်ပြုံလိုက်မြုံနှံခံလိုက်ရတဲ့အမျိုးသား10ဦးတည်းကတဦးဖြစ်ပါတယ်။ဒီအင်းဒင်ကျေးရွာလူတပ်မှုနဲ့ပတ်သက်လို့တာဝန်ရှိတဲ့စစ်သားတွေကိုတပ်မတော်ဘက်ကစစ်ခုံရုံးနဲ့စုံစမ်းစစ်ဆေးပြီးအလုကျန်းတဲ့ထောင်ဒဏ်10နှစ်ချမှတ်ခဲ့ပေမဲ့တစ်နှစ်တောင်မှမကြာပဲလူငိမ့်ချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာကြတာပါ။ဒီနှစ်နာချီကိုတောင်းဆိုထားကတော့သူမရဲ့ခင်မွန်းအတွက်အပြင်သူရဲ့ခင်မွန်းလူမျိုးအသက်ဆုံးရှုံးခဲ့ရတဲ့အဖြစ်ဆိုးမျိုးနဲ့ကြုံခဲ့ရသူတိုင်းအတွက်တရားမျှတမှုယာယီအတွက်ဖြစ်ပါတယ်လို့အသက်23နှစ်အရွယ်ရိုဟင်ဂျာမိုးဆိုးမှဘီဂန်ကပြောပါတယ်ဒီအင်းနဲ့ကြေးရွာလူသတ်မှုကိုစုံစမ်းဖော်ထုတ်ခဲ့တဲ့ရိုက်တာသတင်းသမားနှစ်ဦးဖြစ်တဲ့ဝါလုံးနဲ့ကျော်စိုးဦးတို့ကလည်းနိုင်ငံတော်လျှို့ဝှက်ချက်ဖောက်ပြန်မှုနဲ့အကျဉ်းထောင်ထဲမှာတစ်နှစ်ခွဲလောက်နေခဲ့ကြရတာပါ2018ခုနှစ်ရိုဟင်ဂျာအရေးခင်မှာတော့မြန်မာအစိုးရတပ်ဖက်ကနေမြေရှင်းလင်းမှုတွေကြောင့်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်ဒီဖြစ်ရပ်တွေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့လည်းလူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့နိုင်ငံတကာတရားခုံရုံးမှာအမှုရင်ဆိုင်နေရတာပါမြန်မာအစိုးရဘက်ကတော့လူမျိုးတုံးတပ်ဖြတ်မှုဖြစ်ခဲ့တယ်ဆိုတာကိုညှင်းဆန်ထားတယ်လို့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းလက်မခံပါဘူးရှင်